This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပေးဆရာနာရှင်ပြည်တို့မှကင်းဝေးပြီးကိုစိတ်နှပြချမ်းမချမ်းသာဘေးကင်းလုံခြုံကြပါစေလို့ Radio NUG ဖွယ်သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညနေခင်းပါခင်ဗျာဒီကနေ့2024ခုနှစ်နိုဝင်ဘာလ10ရက်နေ့ Radio NUG ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စီရေးသတင်းကောက်နှုတ်ချက်ကိုရန်တိုင်းကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာမြန်မာ NUG သောရဆင်များမင်္ဂလာပါခင်ဗျာခုချိန်အစပြီး2024ခုနှစ်နိုဝင်ဘာလ10ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယို NUG စီရေးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ့်စီရေးသတင်းကတော့မရီယာနယ်ကဟင်းသာကုန်းရွာကိုစစ်တပ်ကလက်နက်ကြီးနဲ့ပစ်တာကြောင့်အရသာ2ဦးသေဆုံးပြီး4ဦးဒဏ်ရာရတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်မန္တလေးတိုင်းမရီယာမြို့နယ်ဟင်းသာကုန်းရွာကိုအကြမ်းဖက်စစ်တပ်ကလက်နက်ကြီးနဲ့ပစ်တာကြောင့်အရသာပြည်သူ2ဦးသေဆုံးပြီး4ဦးဒဏ်ရာသွားတယ်လို့ဒေသတွင်းသတင်းတွေအရသိရပါတယ်။မနေ့ကနိုဝင်ဘာလ9ရက်ညနေ 9:00 ခွဲဝန်းကျင်အချိန်မှာအကြမ်းဖက်စစ်တပ်ကအကြောင်းမဲ့လက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ဟင်းသာကုန်းရွာအမျိုးသားတူနဲ့အမျိုးသမီးတူပွဲချင်းပြီးသေဆုံးခဲ့ပြီးအသက်65နှစ်အရွယ်အမျိုးသမီးတူအပါအဝင်4ဦးဒဏ်ရာခဲ့တာလို့ဆိုပါတယ်။မရီယာမြို့နယ်အတွင်းမှာတက်ဆွဲထားတဲ့အကြမ်းဖက်စစ်ကောင်စီတပ်တွေဟာအရသာပြည်သူတွေရှိတဲ့နေရာကိုအကြောင်းမဲ့ရန်တန်ပစ်ခတ်နေတာတွေကြောင့်နိုဝင်ဘာလ3ရက်နေ့မနက်ပိုင်းကလည်းကိုးပင်ရွာကအသက်80ဝန်းကျင်အရွယ်ရှိအမျိုးသားတူနဲ့အမျိုးသမီးတူတေဆုံးခဲ့ရတယ်လို့သိရပါဗျ။မရီယာမြို့နယ်ထီတော်မှုရွာမှာတက်ဆွဲထားတဲ့အကြမ်းဖက်စစ်တပ်မန္တလေးညောင်ကွဲလမ်းပိုင်းမှာတက်ဆွဲထားတဲ့အကြမ်းဖက်စစ်တပ်မင်းကုန်းဘက်မှာတက်ဆွဲထားတဲ့အကြမ်းဖက်စစ်တပ်ခလာရ95တပ်ကအကြမ်းဖက်စစ်ကောင်စီတပ်ဖွဲ့နဲ့မရီယာမြို့ဘောလုံးကွင်းမှာတက်ဆွဲနေတဲ့စစ်ကောင်စီတပ်ဖွဲ့ကလက်နက်ကြီးတွေနဲ့ရန်တန်ပစ်ခတ်နေတာကြောင့်အရသာပြည်သူတွေတေဆုံးနေရတာလို့ Voice of Mandalay ဖွဲ့ကအသိပေးထားပါတယ်ခင်ဗျာအခုတကားရီရာရှိမှာတိုက်ပွဲမရှိဘဲနဲ့စစ်တပ်ကလက်နက်ကြီးနဲ့ပစ်တဲ့အတွက်အရသာတအုပ်ထံရပြီးနေအချို့ပျက်စီးတဲ့တဲ့ရင်ကိုလည်းတင်ဆက်ပေးပါမယ်ပဲခူးတိုင်းရီရာရှိမြို့နယ်အတွင်းမှာတိုက်ပွဲဖြစ်တာမရှိဘဲအကြမ်းဖက်စစ်တပ်ကလက်နက်ကြီးတွေနဲ့ပစ်တာကြောင့်အရသာပြည်သူတို့ဒဏ်ရာရခဲ့ပြီးအိမ်အချို့ပျက်စီးခဲ့ရတယ်လို့ဒေသတွင်းသတင်းရင်းမြစ်တွေကပြောပါတယ်အကြမ်းဖက်စစ်တပ်ဟာတိုက်ပွဲဖြစ်တာမရှိဘဲစစ်တောင်းမြစ်ရှေ့ဘက်ကန်းကကြေးရွာတွေကိုလက်နက်ကြီးတွေနဲ့အကြောင်းမဲ့ပစ်ခတ်နေရနိုဝင်ဘာလ9ရက်နေ့ကလည်းတိုက်ပွဲမရှိဘဲ120မမလက်နက်ကြီးတွေနဲ့ရန်တန်ပစ်ခတ်ခဲ့တာကြောင့်အရသာတအူထိခိုက်ဒဏ်ရာရပြီးအိမ်တလုံးမီးလောင်ပျက်စီးခဲ့ရတယ်လို့ကီကူစစ်ကြောင်းကအသိပေးပါတယ်။ရီရာရှင်မြို့နယ်အတွင်းမှာတိုက်ပွဲဖြစ်တာမရှိဘဲအပြစ်မဲ့ပြည်သူတွေနေထိုင်ရာစစ်တောင်းမြေအရှိတ်ချမ်းမှာရှိတဲ့ကြေးရွာတွေကိုအကြမ်းဖက်စစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာဒရုန်းတွေနဲ့ဘုံကျဲတိုက်ခိုက်နေတာတွေကြောင့်စစ်ဘေးရှောင်နေရတဲ့သူတထောင်ကျော်ရှိပြီးအခြေခံစားသောက်ကုန်တွေလိုအပ်နေတယ်လို့သိရပါတယ်ခင်ဗျာ။အခုဆက်လက်ပြီးမင်္ဂလာတုံကစစ်တပ်ဝန်ထမ်းအင်အားလုံခြုံရေးဂိတ်ကိုမိုင်းခွဲတိုက်ခိုက်မှုစစ်တပ်ဘက်က၄ဦးဒဏ်ရာသွားတယ်လို့ RUC ပြောကြားတဲ့သတင်းကိုတင်ဆက်ပေးပါမယ်။ရောင်တိုင်းမင်္ဂလာတုံမြို့နယ်နိုင်ငံရေးမှတ်တိုင်အနီးမှာရှိတဲ့စစ်တပ်အင်တော်သည်ဝန်ထမ်းအင်အားလုံခြုံရေးဂိတ်ကိုပရိသာမိုင်းတွဲနဲ့ဖောက်ခွဲတိုက်ခိုက်ခဲ့ရာစစ်တပ်ဘက်က၄ဦးဒဏ်ရာသွားတယ်လို့ Rangoon Urban Collan RUC ကဒီနေ့နိုဝင်ဘာလ10ရက်မှာထုတ်ဖော်ပြောဆိုလိုက်ပါတယ်။မင်္ဂလာတုံမြို့နယ်ကိုဖျက်ဆီးသွားတဲ့ရန်ကုန်မန္တလေးအဝေးပြေးလမ်းမပေးနိုင်ငံရေးမှတ်တိုင်နီးကအိမ်တော်တွေဝန်ထမ်းအင်အားလုံခြုံရေးဂိတ်ကိုနိုဝင်ဘာလ6ရက်နေ့ည9:30မိနစ်ခန့်မှာပရိသာမိုင်းတွင်းနဲ့ဖောက်ခွဲတိုက်ခိုက်တာနဲ့ပတ်သက်လို့အခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ဖောက်ခွဲတိုက်ခိုက်မှုတွင်အရဲဝစစ်ကောင်စီတပ်ဖွဲ့ဝင်၄ဦးဒဏ်ရာခဲ့ရာသူတို့ကိုတပ်တွင်းကိုခေါ်ဆောင်သွားတယ်လို့မြေပြင်တံပြန်ထောက်လှမ်းရေးအဖွဲ့တွေကသတင်းပေးပို့ထားတယ်လို့ RUC ကအသိပေးပါတယ်။ RUC ကဖောက်ခွဲတိုက်ခိုက်ခဲ့တဲ့စစ်ရေးပြမဟာတပ်မိသားစုနဲ့အိမ်တော်တွေများနေထိုင်ရာလိုင်းကမ်းဖြစ်ပြီးလေတပ်ကမိသားစုဝင်တွေလည်းနေထိုင်နေတယ်လို့သိရပါတယ်။ရှိတဲ့စစ်မြေပြင်မှာလက်နက်မဲ့ပြည်သူတွေကိုရက်ဆက်ကြမ်းကြုတ်နေတဲ့စစ်တပ်ရဲ့အကြီးတန်းတဲ့လုပ်ရက်တွေကျူးလွန်နေတာရက်တန်စေဖို့အတွက် နောက်တန်းမှာရှိတဲ့စစ်တပ်ဝင်တဲ့အင်အားတွေကို Rangoon Urban Colon RUC ကဖောက်ခွဲတိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတခါ KNU နယ်မြေကရွာတွေကိုအကြမ်းဖက်စစ်တပ်ကလက်နက်ကြီးနဲ့ပစ်တာကြောင့်ရဲသားတို့သေဆုံးကဖျားချောင်းနဲ့အိမ်တွေပျက်စီးခဲ့ရတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။ကရင်မျိုးသားစည်းရုံး KNU ကော့သူးလီအုတ်ချုပ်နယ်မြေကလဲလွေထုခရိုင်နဲ့ဒူပလာယာခရိုင်အတွင်းကရွာတွေကိုအကြမ်းဖက်စစ်တပ်ကလက်နက်ကြီးနဲ့ပစ်တာကြောင့်အရသာတူသေဆုံးပြီးဘုရားကျောင်းနဲ့အိမ်တွေပျက်စီးသွားတယ်လို့ KNU ဘက်ကထုတ်ပြန်ပါတယ်။အကြမ်းဖက်စစ်ကောင်စီဟာကော်တူးလေအုတ်ချုပ်နယ်မြေကလဲလွေထုခိုင်လေရုံမြို့နယ်အတွင်းကအရသာပြည်သူတွေကိုပိတ်မှတ်ထားပြီးရည်ဝဲချက်ရှိရှိလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ကျေးရွာပိုင်းခရိယံဘုရားရှိခိုးကျောင်းတကျောင်းပျက်စီးကအပြစ်မဲ့အရသာတူသေဆုံးပြီးတဦးထိခဲ့တဲ့ရရခဲ့တယ်လို့နွားတကောင်လည်းသေဆုံးခဲ့တယ်လို့ဆိုပါတယ်။နိုဝင်ဘာလ6ရက်မနက်၈နာရီချိန်မှာအကြမ်းဖက်စစ်ကောင်စီတပ်ဟာခလာယာ264တပ်ရင်းက120မမလက်နက်ကြီး9လုံးပစ်ခတ်ရမှာဒပင်းကြီးကျေးရွာတွင်ကြားရောက်ပောက်ခွဲခဲ့ပြီးအသက်48နှစ်အရွယ်ဦးကျော်မျိုးအေးသေဆုံးခဲ့ရတဲ့အပြင်အရသာတူထိခဲ့ဒဏ်ရာရရှိခဲ့ပြီးကျေးရွာပိုင်းခရိယံဘုရားရှိခိုးကျောင်းလည်းပျက်စီးခဲ့ရတယ်လို့အသိပေးထားပါတယ်။အလားတူနွေမာလာ3ရက်နေ့ကလည်းလေရုံမြို့နယ်အတွင်းမှာရှိတဲ့ဂျမ်ဘတ်စစ်ကောင်စီတပ်တွေကကွင်းချောင်းဝါကနေ120မမ3လုံးနဲ့ပစ်ခတ်ခဲ့ရမှာဘဲတောင်ရွာနဲ့လိမ်မင်းရွာကြားကြားရောက်ပောက်ခွဲခဲ့ပြီးဘဲတောင်ကျေးရွာကစောစာကပေါ်ရဲ့နွားတကောင်ထိခဲ့ဒဏ်ရာရခဲ့တယ်လို့သိရပါတယ်။အလာဒူနိုဝင်ဘာလ9ရက်နေ့ကလည်းစက္ကခ7လက်အောက်ခံခမရ931တက်ရဲ့တက်သစ်အမြောက်ကုန်းကနေလက်နက်ကြီးနဲ့ပစ်ခတ်ရာဒူပလာယာခရိုင်ကျုံတုံးမြို့နယ်ရေဘူးကြီးကျွာမှာကြားရောက်ပောက်ခွဲခဲ့ပြီးရေဘူးကြီးကျွာကဒေါ်မတ်တာရဲ့နေအိမ်နဲ့အိမ်သုံးဆောင်ပစ္စည်းတွေထိမှန်ပျက်စီးခဲ့ရတယ်လို့ဒူပလာယာခရိုင်ပြည်သူ့ဆက်ဆံရေးနဲ့သတင်းပြန်ကြားရေးကလည်းအသိပေးထားပါတယ်။အကြမ်းဖက်စစ်ကောင်စီတပ်တွေဟာနေမြေဆုံးရှုံးများလာချိန်မှာပြည်သူလူထုနေထိုင်ရာခြေရွာတွေနဲ့စစ်ဘေးရှောင်များနေထိုင်ရာနေရာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာလေချောင်းကနေတိုက်ခတ်တာတွေပို့ပြီးလှုပ်ဆောင်လာတဲ့အတွက်မြေသူလူတို့အနေနဲ့လက်နက်ကြီးနဲ့လေချောင်းအန္တရာယ်သတိပြုနေထိုင်ကြဖို့တော်လိုင်းအင်အားစုတွေကသတိပေးနှိုးဆော်ထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီရီသတင်းတွေကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာစီရီသတင်းကောင်းလို့ချက်ပြီးမှတော့ပြည်တွင်းသတင်းများကိုမြေဦးပုံကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါ2024ခုနှစ်နိုဝင်ဘာလ10ရက်နေ့ရေဒီယို energy ညပိုင်းပြည်တွင်သတင်းတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်မကတော့နှွေဦးမုံပါဂျမစစ်ကောင်စီပြုတ်ကျရမကြတော့ဘူးလို့ပြည်တော်စုဝန်ကြီးချုပ်ပြောကြားလိုက်တဲ့သတင်းကိုဥစွာတင်ပြပေးပါမယ်ဂျမစစ်ကောင်စီပြုတ်ကျရမကြတော့ဘူးလို့ပြည်တော်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းကပြောကြားလိုက်ပါတယ်မြူသားညညွေအစိုးရဂျာကာလပြည်သူတရားစီရင်ဖော်ဆောင်မှုကော်မတီအစည်းအဝေးအမှတ်စဉ်5မြင်းဆောင်2024မှာဝန်ကြီးချုပ်ကပြောကြားပါတယ်။အခုချိန်ဒီအရေးကြီးသည့်အချိန်ကာလရောက်ရှိနေပြီဖြစ်တဲ့အတွက်ဝန်ကြီးဌာနများအချင်းချင်းညှိနှိုင်းပူးပေါင်းဆောင်ရွက်ကြရတဲ့တာဝန်ရှိသူအစင်းစင်ပေါ်တွင်လည်းတေချာစွာချက်မှတ်ဆောင်ရွက်ကြရတဲ့အချိန်လည်းဖြစ်နေပြီဖြစ်ကြောင်းအားလုံးပူးပေါင်းဆောင်ရွက်မှုသည့်အရေးပါကြောင်းနှင့်ဂျမ်မတ်စကောင်စီပြုတ်ကြရရန်မကြတော့ကြောင်းဝန်ကြီးချုပ်ကပြောပါတယ်။စီဝေးသို့ပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းနဲ့တရားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းဦးတို့ပါဝင်တာဝန်ရှိသူများတက်ရောက်ခဲ့ကြပါတယ်ရှင်။မြန်မာပြည်သူတွေရဲ့ဒီမိုကရေစီရေးကြိုးပမ်းနေမှုကိုဆက်လက်ပံ့ပိုးကူညီပေးဖို့နိုင်ငံတကာအသံဝန်းကို CRPH ထက်လောင်းတောင်းဆိုလိုက်တဲ့တဲ့ရင်းကိုလည်းတင်ပြပေးပါမယ်။မြန်မာပြည်သူတွေရဲ့ဒီမိုကရေစီရေးကြိုးပမ်းနေမှုကိုဆက်လက်ပံ့ပိုးကူညီပေးဖို့နိုင်ငံတကာအသံဝန်းကိုပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကထက်လောင်းတောင်းဆိုလိုက်ပါတယ်။2020ပြည့်နှစ်ပါတီစုံဒီမိုကရေစီအထွေထွေရေးကောက်ပွဲလေးနှစ်ပြည့်ထိမ့်မှတ်ထုတ်ပြန်ရမှာခုလိုတောင်းဆိုလိုက်တာလည်းဖြစ်ပါတယ်။ဒီမိုကရေစီကိုလိုလားတဲ့မြန်မာပြည်သူတရက်လုံးကမိမိတို့လိုလားချက်နဲ့သဘောတော်ဆန္ဒမှန်ကိုရဲဝံစွာဖော်ထုတ်နိုင်ခဲ့တဲ့2020ပြည့်နှစ်ပါတီစုံဒီမိုကရေစီအထွေထွေရေးကောက်ပွဲဟာရသားဆိုရကကျင်းပတဲ့ပထမဆုံးရွေးကောက်ပွဲဖြစ်ပြီးလွတ်လပ်ပြီးတရားမျှတမှုရှိခဲ့ရုံသာမကပြည်သူဆန္ဒအမှန်ဖြစ်တယ်ဆိုတာစစ်တပ်ကအာဏာသိမ်းယူခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းနိုင်ငံတော်ဆန္ဒပြမှုများနဲ့လက်ရှိချိန်ထိဂျမ်ဘတ်စစ်တပ်ကိုခုခံတွန်းလှန်နေကြတဲ့ခုခံတွန်းလှန်မှုတွေကတက်သေးပြနေတယ်လို့ဆိုပါတယ်။ဂျမ်ဘတ်စစ်တပ်ကလက်နက်အင်အားနဲ့ဒီဇယ်ရန်သားဆိုရထံကနေနိုင်ငံတော်အာဏာကိုဥပဒေမဲ့လူယူခဲ့တာဟာနိုင်ငံတော်ပုံကံမှုဆိုတဲ့ရာဇဝတ်မှုကိုကျူးလွန်ခဲ့တာဖြစ်ပြီးနိုင်ငံကောင်းဆောင်တွေနဲ့ရဲသားပြည်သူတွေကိုညှဉ်းပန်းနှိပ်စက်တပ်ဖြတ်တာ၊ကျေးရွာနဲ့မြို့တွေကလူနေအိမ်စားသင်ကျောင်းဘာသာရေးဆောင်ရုံနဲ့စေဝေးရှောင်စခန်းတွေကိုလေကြောင်းကနေတိုက်ခိုက်တာစတဲ့စစ်ရာဇဝတ်မှုတွေကိုလူမဆန်စွာကျူးလွန်လှုပ်ဆောင်ခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပွေလေးမြင်သာမှုရှိတဲ့အခုလိုချိန်မှာတော့ဂျမတ်စစ်တပ်ကရာဇဝတ်မှုတွေကိုပေါ်ပေါ်တင်တင်ကျူးလွန်နေတာတွေကိုထိထိရောက်ရောက်ပြစ်ပေးရေးယူနိုင်မှုနိုင်ငံတကာတိုင်ဝမ်ရဲ့ပံ့ပိုးကူညီမှုပူးပေါင်းဆောင်ရွက်မှုတွေရရှိစေဖို့လွှတ်တော်ကဏ္ဍဘက်ကနေတွန်းမြင့်ဆောင်ရွက်သွားမယ်လို့ CRPH ကတည်ပြထားပါတယ်။ရာဇမှုတွေဆက်လက်ကျူးလွန်နေတဲ့ဂျမတ်စကောင်စီကိုပတ်မိုးကူညီတာဟာဂျမတ်လုံရက်တွေကိုတိမတ်ပြုတ်လက်ခံရရပြီးလက်ရှိပြပခကိုပုံမကြီးထွားစေဖို့ပတ်မိုးနေတာဖြစ်တဲ့အတွက်ပြည်သူကိုယ်စားလှယ်များအနေနဲ့ဒီလိုရက်ကိုကန့်ကွက်ပြီးတားမြစ်နိုင်ဖို့ဆက်လက်ကြိုးပမ်းသွားမယ်လို့လည်းထုတ်ပြန်ချက်မှာပါရှိပါတယ်။လက်ရှိအချိန်မှာဂျမတ်စကောင်စီအနေနဲ့အဖက်ဖက်မှကြားရှုံးမှုတွေနဲ့ရင်ဆိုင်နေရပြီးတော်လိုင်းအင်အားစုတွေဘက်ကတည်သားထင်ရှားတဲ့အောင်မြင်မှုတွေရရှိပိုင်ဆိုင်နေခြင်းဖြစ်တဲ့အတွက်ဒီမိုကရေစီအင်အားစုများကယုံကြည်မှုတည်ဆောက်ရေးလုပ်ငန်းစဉ်ပါဝင်သွေးကူပြောင်းရေးလုပ်ငန်းစဉ်တွေအမြန်ဆုံးကောင်းထည့်ဖော်ဆောင်နိုင်ရေးကုလသမဂ္ဂကမ္ဘာဒီမိုကရေစီနိုင်ငံများအိန္ဒိယနိုင်ငံများအပါအဝင်နိုင်ငံတကာတိုင်ဝန်နေနဲ့ပတ်မှုကူညီမှုပူးပေါင်းဆောင်ရွက်မှုများကိုတိုးမြှင့်ပေးအပ်ဖို့ပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီ CRPH ကတောင်းဆိုတိုက်တွန်းထားပါတယ်ရှင်မြူသားညီညွတ်ရေးအစိုးရ NGO BB ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဆဆာနဲ့တက်ဆက်မိသားစုများတွေ့ဆုံမဲ့တဲ့ရင်းကိုဆက်လက်တင်ပြပေးပါအောင်မယ်။မြူသားညီညွတ်ရေးအစိုးရ NGO ရဲ့ BB ဆိုင်ရာပူးပေါင်းဆောင်ရွက်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဆဆာနဲ့တက်ဆက်မိသားစုများတွေ့ဆုံမယ်လို့သိရပါတယ်။မေမာ24ရက်မိုးလယ်ပိုင်းကနေညနေပိုင်းအထိကျင်းပသွားမှာဖြစ်ပြီးတော့တက်ဆက်ပြည်내အတွင်းရှိတိုင်းဒေသကြီးကောင်မတော်များအလုံးချရောက်အားပေးကြဖို့ဖိတ်ကြားထားပါတယ်။ပြည်ဆောင်ပွဲမှာဝန်ကြီးဒေါက်တာဆဆာမှာလက်ရှိမြန်မာနိုင်ငံတွင်ဒေါ်လာရင်းနဲ့ပတ်သက်သည့်အခြေအနေဆောင်ရွက်နေမှုများကိုပြောကြားပေးမှာဖြစ်ပြီးတွေ့ဆုံပွဲလာရောက်သူများ၏တည်လို့တဲ့မိဂုံးတွေကိုလည်းဖြေကြားပေးသွားမှာဖြစ်ပါတယ်။လျှာကောင်းမွန်လာတဲ့စပို့မှုများပြင်ဆင်ချက်ပြုတ်တဲ့တန်ရှင်းလက်ဆက်သောမြန်မာအစားအသောက်များကိုလည်းရောင်းချပေးသွားမှာဖြစ်ကာရရှိတဲ့ရန်မုံငွေများကိုစစ်ဘေးသင့်ပြည်သူများအတွက်ပေးပို့လှူဒန်းသွားမှာဖြစ်ပါတယ်ရှင်။နောက်ထပ်သတင်းတစ်ပုဒ်ကတော့2025ခုနှစ်အတွင်းရခိုင်ပြည်နယ်တွင်းကလူရေနှစ်တန်းကျော်ငတ်ပေးဂျုံလာနိုင်နေဆိုတဲ့အကြောင်းအရာဖြစ်ပါတယ်။2025ခုနှစ်အတွင်းမှာရခိုင်ပြည်နယ်တွင်းကလူရေနှစ်တန်းကျော်ငတ်ပေးဂျုံလာရနိုင်တယ်လို့ဆိုပါတယ်။ဆိုပါသတင်းချက်လက်ကိုကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ကနိုဝင်ဘာလ9ရက်နေ့မှာထုတ်ပြန်ခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်းတိုက်ပွဲတွေပြင်းထန်နေပြီးကုန်သွယ်ရေးလမ်းကြောင်းတွေပိတ်ဆို့နေမှုတွေကြောင့်လူရေနှစ်တန်းကျော်ငတ်ပေးဂျုံလာရနိုင်တယ်လို့ဖော်ပြပါတယ်။ UNDP ကကောက်ယူထားတဲ့အချက်လက်တွေဟာ2023ခုနှစ်နဲ့2024ခုနှစ်အတွင်းရခိုင်ပြည်နယ်အတွင်းကိုကုန်ပစ္စည်းဝင်ရောက်မှုကန့်သတ်တာဝင်ငွေမရှိတာငွေကြေးဖောင်းပွားမှုပြည်ရင်းထုတ်ကုန်တည်တည်တသာကျဆင်းမှုနဲ့မရှိမဖြစ်လိုအပ်တဲ့ဝန်ဆောင်မှုတွေလူမှုဖူးလုံရေးကွန်ရက်တွေမရှိတာကြောင့်ရခိုင်ပြည်သူတွေဟာလာမယ့်လတွေအတွင်းပိုပြီးဆိုးရွားတဲ့အခြေအနေနဲ့ကြုံတွေ့နိုင်တယ်လို့ဆိုပါတယ်ရှင်။ KNY ပြည်ရဲ့ဌာနခွဲမှအမှုပေါင်း40တမှုအားဆောင်ရွက်ခဲ့ပြီးထုံမှုများတွင်စစ်ကောင်စီနှင့်ပတ်သက်သောအမှုအချို့လည်းပါဝင်တဲ့သတင်းကိုလည်းတင်ပြပေးပါမယ်။ KNY ပြည်ရဲ့ဌာနခွဲမှအမှုပေါင်း40တမှုကိုဆောင်ရွက်ခဲ့တာအဲ့ဒီမှုတွေထဲမှာစစ်ကောင်စီနှင့်ပတ်သက်တဲ့အမှုအချို့လည်းပါဝင်တယ်လို့သိရပါတယ်။2024ဇူလိုင်မှာစက်တင်ဘာလအထိကီနီပြည်ရဲ့ဌာနခွဲမှအမှုပေါင်း40တမှုကိုဆောင်ရွက်ခဲ့ပြီးစစ်ကောင်စီနဲ့ပတ်သက်သောအမှု2မှုလူသက်မှု2မှုခုံးမှု3မှုမူရင်စေဝါမှု25မှုအခြားမှု10မှုဖြင့်ဆောင်ရွက်နိုင်ခဲ့ပါတယ်။တရားရုံးများတွင်စစ်ဆေးဆဲအမှု21မှုနဲ့စစ်ဆေးဆဲအမှု20ရှိကြောင်းထုတ်ပြန်ပါတယ်။ကီနီပြည်နယ်၌ရဲကင်းနဲ့ရဲစခန်း30ကျော်ကိုရဲတပ်သား900ခန့်နဲ့ဖွင့်လှစ်ထားက2024တွင်ရဲဝင်နဲ့တထောင်ပြည့်မီရန် IEC ကရထားကြောင်းသိရပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းတော့မင်းတီဟန်နဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။မနက်ဖြန်နိုဝင်ဘာလ9ရက်နေ့တော်မူလေဝသခန့်မှန်းချက်တွေကတော့မြန်မာနိုင်ငံအထက်ပိုင်းနဲ့အလယ်ပိုင်းတို့မှာအရှိမြောက်အရှိဖက်ကလေးတွေပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝကျုံမော်နယ်တောင်ပိုင်းဒေသတွေမှာလည်းအရှိအရှိတောင်ဘက်ကလေးတွေပြောင်းလဲတိုက်ခတ်လာနိုင်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းမှာညအပူချိန်တွေအနည်းငယ်ပြန်ကျဆင်းလာနိုင်ပြီးမနက်ပိုင်းမှာမြူထူတွေကျဆင်းနိုင်ပါတယ်။ဘင်္ဂလားပင်လယ်အော်အခြေအနေကတော့ဘင်္ဂလားပင်လယ်အော်တောင်ပိုင်းနဲ့ကပလီပင်လယ်ပြင်မှာတိမ်အထင်အရင်ဖြစ်ထွန်းနိုင်ပြီးကြက်ဘင်္ဂလားပင်လယ်အော်မှာတိမ်ကင်းဆင်းနိုင်ပါတယ်။ဘင်္ဂလားပင်လယ်အော်အနောက်တောင်ပိုင်းမှာရောက်ရှိနေတဲ့လီဘီယာနဲ့ယမန်ဟာလီဘူလိုင်းအဖြစ်အင်အားပြန်လျော့ကျလာနိုင်ပါတယ်။မိုးအခြေအနေကတော့ရခိုင်ပြည်နယ်နေပြည်တော်မကွေးတိုင်းမန္တလေးတိုင်းရှမ်းပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်ကျန်းကုန်တိုင်းပဲခူးတိုင်းနဲ့အေရီတိုင်းတို့မှာနေရာကွက်ကြားမိုးထစ်ချုံရွာနိုင်ပါတယ်။ကြံဒေသတွေမှာတည်ရင်တင့်တင့်ဖြစ်ထွန်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မြို့မပင်လယ်ပြင်မှာလေဟာတောင်အရှိတောင်ဘက်ကနေတနအီကို10မိုင်ကနေ15မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအထင်တင်ရှိနိုင်ပါတယ်ရှင
်။ Radio NUG သောတာရှင်များခင်ဗျာ။အခုတကတော်လိုင်းကဗျာအစီအစဉ်မှာဝင်းမြင့်ရေးသားထားပြီးမေဦးမိုးခန်းစားရွတ်ဖတ်ထားတဲ့အေးစိတ်လေးတို့ဆိုတဲ့တော်လိုင်းကဗျာကိုခန်းစားနားဆင်ကြရမှာဖြစ်ပါလေခင်ဗျာ
အေးစိတ်လေးတို့ဟိုးအဝေးမိုင်တိုင်600ကျော်တောင်တန်းနဲ့မြေကမ်းနှင်းမြူနဲ့လွင်ပြင်အနည်းကကြောင်းဆီမှာလေးရင်နှင်းတွေပြန်ရောက်လာရင်တက်သေးတွေအချို့ကဲပြီးဒေသတစ်ခုလုံး တတိယောင်တွေဖုံးလို့ပို့တာလိုက်တော့တတိချင်းများလည်းရရှိခဲ့သို့တော့ဒီနှစ်တော့လမ်းပန်းဆက်သွယ်ရေးတွေကကြမ်းကြာလမ်းစရိတ်တွေကကြီးမားလွန်းလို့ဒီလိုတော့ဖြင့်တကူတကမပို့စေချင်းသို့တော့ပို့ခဲ့ပြီးတော့တတိများကဒီနှစ်အထိချုံမင်းပြီးတောက်ပရှွန်းဆိုတော့တတိအယောင်များကဒီနေ့အထိဝင်းဝါမှွေးကျူစေနေထိုင်ကောင်းရှင်သန်နေတာကိုပဲပြန်လဲတွေ့ရလို့ဂျီနူဝမ်းသာပီတိဖြစ်ရပါကြောင်းမိုးတွေမဆဲခင်တတိရမိပါရဲ့ကြောင်းဆရာမလေးဝင်းမြင
့်ပတ်သက်ရတယ်ပြီငါငွေလွှဲလိုက်တော့မယ်နော
်ဟုတ်ဟုတ်ဒါဆိုလေးချလိုက်မှာနော
်ငွေထုတ်မယ်ငွေလွှဲမယ်ချင်းနေရောမိုးတွေပြေတဲ့ပဲ
ဒီမှာ STV ရှိတယ် Currency စမျိုးတကဘာလုံးတိုင်းရလွှဲလိုက်ဟောဟောအလုံးပြောဒီ STV
ထီထိုးမထီထိုးမ
ဟာမေဘယ်ထီထိုးမလို့လဲဘောမထီဖြစ်နေမယ်နော
်ဒီမှာຫນွေဥတီရှိတယ်ဒီပေါင်းရင်အကောင့်ထဲတိုင်းရရောက်လို့တော်လည်းရထောက်ဖို့ဟ
ာအလုံးပြောဒီ STV
ဝင်လဲရွှေစုထီထိုးထောက်ဖို့
ဒီတွင်ဒီပါဘယ်ပဲနေပြီမို့
အမြဲငွေစုနာကတော့ STV
အလုံးပြော STV
ဒါတွေအားလုံးဘယ်မှာသိနိုင်လဲ
STV ဘူမိုင်း STV မှာသိနိုင်လဲ
အလုံးပြော STV
ရေဒီယို UG တော်ရရှင်များခင်ဗျာတော်လိုင်းတေဂီတာအစီအစဉ်မှာစောဘုံမုတ်စိတ်တီးဆိုထားတဲ့နာကိုရလွင်ဆိုတဲ့တော်လိုင်းတေးသခြင်းကိုခန်းစားနားဆင်ကြရမှာဖြစ်ပါလေခင်ဗျာ
Angonga la la, Angonga la la,
ဒီတော့ရစီများခင်ဗျာအခုတခါ weekly news ဒိုင်းနာဘာသာအစီအစဉ်မှာခူးရယ်ကကီအန်ဒီကရားဘာသာနဲ့ထုတ်လွှင့်တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ဘဝမဖက်စီလော့ပလီတမှုပစီခွန်ညာရင်နရေဒီယိုအန်ယူဂျီတနွေကူရီကြာရင်နဟစ်ဆူထီလူပဲစီနာကရားလင်းငို့နဘဘာမခူးရယ်နေပြဲကလူလရီကြာရင်နမှာလခင်မီကျူတီကီပူလော့ပလီစီအင်ရစပယ်လခင်မီကျူကလေအပလော့အမှုကယန်နေရှင်နယ်အာမီ KNA အမေပရောဂျက်မီတာဆယ်နီဒီအရီကြာရင်နဟစ်ဆူထီလူပဲစီပါလခင်မီကျူတီကီပူလော့ပလီစီအင်ရစပယ်လခင်မီကျူကလေအပလော့အမှုကယန်နေရှင်နယ်အာမီ KNA အမေပရောဂျက်မီတာဆယ်နီဒီဖုနိုဟိနမဆင်ငင်းနီဒီအလီမီတီယာဆယ်နီဒီကယန်နေရှင်နယ်အာမီ KNA အပလော့မှုတတရီရင်နမှာပြန်နာနီရီနေရှင်နယ်လွေနာအော်တိုဘာလဲနေရှင်နယ်ဒိုင်ငင်မော်လီအခဲရင်နအမီနီဒီဘေဖဲခိုဘီမူကူအိုလက်ခီဒေါခါလီတဖိုဖုန်ဟိနမှာဆင်ငင်းနီဒီစရီဒေါဒီမော့ဆိုမိုပြဲဖဲခုံနာဒုခိုရူဒေါအိုလက်ခီမီချူစီလေးထော်နီယာနီဒီတဟေစီလေပူနီဒီရှင်နယ်အပလော့မှုစင်နအမေပရောချူနီဒီဖုန်ထမက်ထီယာနီကြဒီကယန်နီရှင်နယ်အာမီအပလော့မှုဖုန်ဟိနမှာဆင်ငင်းနီဒီလက်ခီမီချူစီကလီအပလော့မှုယင်းမှာခါရှိခရယာမူဒါကဖရလူမီအငေတမတတျာညာကဒီစာဒိတ်ချန်လူကစီနအမေပရောချူမက်ထီယာနီဒီဖုန်ဟိနမှာဆင်ငင်းနီဒီနာတရီတေကြာယင်နာပရေIEC ခွေအပလော့မှုတတရီရူရီယာနာဒေကွီတာနီဒီအကော့မဘူယီနာရောဆေဟူတဟူဆေလေအကူအနီနီဒီရူအစီတဆောလအရီကြာယင်နဟေဆူထီလီပဲစီပါကီယာလီကေအပလက်ကူအရှုခဲတပတရီနီဒီအငေကောက်စီ IEC ခွေအပလော့မှုယီနာရောတတရီရူရီယာနာလေကွီတာနီဒီအကော့မဘူယီနာမှာခွန်ညာနာကူဇွန်လလေတနီဒီပဲစက်တင်ဘာလေအကူအနီဒီရူစီတဆောလဖုန်ဟိနမာတီထွေလူနီကြဒီနာပရေကီယာလီကေအပလေကွာရှောခေတပတရီနီဒီအငိကောင်စီ IEC ရင်နာရောဆိုလေအခုအစလီမေတရီတန်နီဒီတမေရင်နာမဘီအော်တိုဘာလဲဆူရှင်နဲ့တငီနုတီထွေလူနီကြဒီနာပရေတတရီရီရီယာနာလေကွီတာနီဒီအကောမာပူရင်နာမ kunya sule aku ani diru asi tasona suri lo phuna akhe ali ni ni diru tahi sinoma apita noi ni dina tatri ta ku phuna pa lepotri ni di tike phu angi si lepotri ni di phra lu mi angi si tatake ni angi si tokla angi si nama edake noi ani du phuna diteli ni jari na pre ali noi ni dina dokho ro tike si nama te mu su tike si tase ta phe tike si leme chu ni di phra lu mi angi si tokla angi si na tepe pula uni du tokla tatri si leche suka angi si lepita ni di amura si tamiku me kha angi si wt angi si no apita noi ni du phuna hina ma singi ni di mabo lovely tatri lovely asile me tatri tanan ni di tame si no abesena le beta noi ni di ari kya si na ma aditche lu ni di be iec infogranate tato phuna hina ma singi ni di na tatri te kya yina bre nya cheke mila ari kya phu si na ro asisena tepe pula လာအငည့်စောဖဆူရန်နီဒီတတော်ဆဲစီနူမြတ်ထီပေနီဒူဖုန်အဘေစနမြတ်ထီကေတပေပူလာဦးနီဒီတဲချီချီအငည့် IIMM ယနာရောအလီဒီလူထီနီဒရီကြာယင်နဟေဆူထီလူပဲစီပါမြတ်ထီကေကူမီလာရီကြာဖူစီတဟီနမအစီစဲနာတပေပူလာအငည့်မြတ်ချီပေနီဒီနာတတော်ဆဲစီဖုန်အဘေစနမြတ်ချီကေတပေပူလာဦးနီဒီတဲချီချီအငည့် IIMM ယနာရောပေနွေပါလိညင်းညင်းနဒီချီလူနီကြာဒီယနာပရေယတနီနမအလီမေချင်းမေချင်းနီဒီမီလာကြာဖို့စီအခုရင်မေတ္တာသူဖဲပဲညကြရင်ထီကေလို့ပြီတမထေချာအမောငေဖွေနာပဲညထီကေကူအိုမီလာရီကြာဖို့စီရင်မှာအစီစဲနာတပေပူလာအခွာရအငေညထီပဲနီဒီနာတတော်ဆဲစီဖွေနာပဲအဲ့ဒီကီရင်မှာအစီလိမဲနီဒီတမေကူရင်အမရှိရှိပဲနီဒီဖုန်စီအတော်တာနီဒီလူထော်စီမေချီမေချီနီဒီလူစီမေဆာနီဒီလူစီနာမှာညထီနီဒီဖုန်ဖေးအလေးမေချီမေချီနီဒီမီလာရီကြာဖို့စီရင်မှာလေအိုမီမေတာတနီယာဒီအငိကလကလိုယနာမအထူးချင်းနီဒီဟိနမဆင်ငီနီဒီဝနီဒီဘေကေကူမီလာရီကျာဖူစီအလေးဒီလူထင်းနီဒီတတရီယနာမအနာနီရီနီရှင်နယ်လူနာတပိုင်ခူမီလာရီကျာတပေပူလာအခွာယာအငိညာတီကေယနာမတပိုင်ခူလောပလီတီကေဝနီဒီတယေနာတူရှီအကူညာတီကေအတော့ယနာမဝနီဒီတယေနျူရှင်နတ်တောဖုန်ဟိနမဆင်ငီနီဒီနာတရီတေကျာယနာပဲ KNDF ဗျူဟာအမတ်တိယအတော့ညာတဆူရှိတပွဲတတရီရီကယင်ဟစ်ဆူတီလူပဲစီပါဘင်းနွေပါလဲညင်ညမော့လီတျူမှုအခဲယင်တတကယ်နိကရလီဖရလူမျိုးစီအငက်ကလေးအပလော့မှုဗျူဟာအမတ်တျူအလီမီနီတူအတုံညာတဆူရှိတာပွဲယင်နမှာအမေနီဒီဘေကရလီကေကူကိုခါလီတဖို့ဖုန်ဟင်နမှာအစီဒီထလူနီဒီမီလာရီကယင်နာပဲဘေးတဆူကူယင်နမှာဗျူဟာအမတ်တျူအလဲအိုတယေလောပလီတဲဆူဖူတဲရလနရှာချတနီဒူဖုန်အထဖရမောတဲဆူဖူဆူရှိဆေကူယင်းအထရာဖရဘဲနီကဒီနာဖရခူစီဖုန်ဟိနမာဒီလူထင်နီကဒီနာပဲတဲဆူလော့ပလီစီယင်းနမှာဗျူဟာအမတ်တူခါရှိခရယာခါလီစီနဘေနူမေနီဒူဟောတခြားတဲ့ပါတိမေစီပါဖုန်ထတဲဆူရှိတာပွဲတဒရီယင်းနမှာတတကင်းနီကယလီဖရလူမြေစီအငိတဗျူဟာအမတ်တုံနာဗျူဟာမတ်တူဗျူဟာမူအဒူခူစီတဘုတမူစီနာတဘုဆိုဖူစီချစ်ဖရေးစီချာချာတင်းနီတူဖုန်ဟိနမှာစင်ငင်းနီတူတဒရီကိုရင်နာမှာတတရာခူအဒူခူတဲ့စီနာချစ်ဖရေးစီရင်နာရောအထရာဒီတရီဟေဘေတာနီတူဖုန်ထတချာတဲ့နီတူတဆူဖူစီအငဲအတိတာနီတူဓမ္မတတရာလီဘာကလောမာစီအထအဘေခူနီကတဲ့တဒရီဖုန်ဟိနမှာစင်ငင်းနီတူနာတရီတေကြာရင်နာပဲခွန်ရဟိဆူထေလိုပဲစီရေဒီယိုအန်ယူဂျီတနွေကိုရီကြာရင်နာမှာထနီကတဲ့ဘေဟောနီတာနီတူပမဖက်စီလောပလီအမိုရယာကျွာသက်စင်နီလောတူဖုန်ထဖေပါနီတေဘွေတတရီ
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ line to 16 meter 11.89 MHz ညပိုင်း၈နာရီခွဲမှာ line to 25 meter 11.66 MHz တွေမှာဓာတ်ရိုက်ဖမ်းလို့မဆင်နိုင်ပါဘူး။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်ရှင်။မြေသားညီငယ်တွေအစိုးရရဲ့စက်တွေရဲ့တရင်အချက်အလက်တွေလူပညာဝန်ကြီးဌာနကထုတ်လင်းနေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်